မြန်မာအမျိုးသမီးတွေတရုတ်အမျိုးသားတွေနဲ့အတင်းကျပ်လက်ထပ်ဖို့လူကုန်ကူးခံနေရတာဟာလက်နက်ကင်တိုက်ပွဲတွေအပါအဝင်ငွေကြေးမပြည့်စုံတဲ့အခြေအနေတွေကြောင့်ဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ရဲ့မြန်မာပြည်ဌာနညွှန်ကြားရေးမှူးကပြောလိုက်ပါတယ်။ဒီအကြောင်းအမေရိကန်စင်တာမှကျင်းပတဲ့လူကုန်ကူးမှုအခြေအနေဆိုင်ရာလေ့လာတွေ့ရှိချက်အကြောင်းဆွေးနွေးပွဲကိုကိုရိုင်းသွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်။
ပြည်ပကိုလူကုန်ကူးခံရတဲ့မြန်မာမျိုးသမီးအများစုဟာတရုတ်ပြည်ကိုလူကုန်ကူးခံရတာဖြစ်ပြီး80ရာခိုင်နှုန်းကျော်ကတရုတ်မျိုးသားတွေနဲ့အလုံးမတူပဲလက်ထပ်နေရတာဖြစ်တယ်လို့ဒီကနေ့အမေရိကန်စံနာမှာလုပ်တဲ့လူကုန်ကူးမှုအခြေအနေဆိုင်ရာလေ့လာတွေ့ရှိချက်အသစ်မှာဖော်ပြထားပါတယ်။ဒါအခုနောက်ပိုင်းပိုဆိုးရွားတဲ့အခြေအနေဖြစ်လာတာလို့အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီရဲ့မြန်မာပြည်ဌာနညွှန်ကြားရေးမှူးထရီဇာမက်ဂီကပြောပါတယ်။
2017ခုနှစ်မှာလူကုန်ကူးမှုရဲ့82ရာခိုင်နှုန်းကတရုတ်ပြည်ကိုပါမြန်မာပြည်တွင်လူကုန်ကူးမှုကိစ္စတွေကလည်းရာခိုင်နှုန်းမြင့်လာတာပါပဲ။ဘာကြောင့်လဲဆိုရင်တရုတ်ပြည်မှာလူကုန်ကူးခံရတဲ့မျိုးသမီးတွေဟာသူတို့ဘာသာပြန်လာပြီးပြည်တွင်းလိမ်လုံငန်းတွေမှာပြန်လုနေတာကြောင့်ပါပဲ။ဒါကသူတို့ရဲ့စိတ်ပိုင်းဆိုင်ရာဒဏ်ရာတွေနဲ့လည်းပတ်သက်နေပါတယ်။မြန်မာနိုင်ငံကတရုတ်နိုင်ငံနဲ့အိမ်နီးချင်းကပ်နေပြီးနေဆက်မှာလက်နက်ကင်ပြိပက္ခတွေဖြစ်နေတာကြောင့်လေလူကုန်ကူးတာတွေကိုအကာအကွယ်ပေးနေတဲ့အခြေအနေဖြစ်နေတာပါ။အစိုးရကဒါကိုဘာကြောင့်အ мян ဆုံးဖြေရှင်းတင်တယ်လဲဆိုတာကတော့နောက်ဖြစ်လာမဲ့ဆိုးရွားတဲ့ကိစ္စတွေအတွက်ပြင်ဆင်နိုင်ဖို့ပါပဲ။
အမေရိကန်အခြေစိုက်ဂျွန်ဟော့ကင်းတက္ကသိုလ်ကလေ့လာပြုစုချက်တွေကိုတင်ပြရတဲ့ဆွေးနွေးပွဲမှာတော့ပြီးခဲ့တဲ့2013ကနေ2019အထိတရုတ်ပြည်ကနေပြည်တွင်းပြန်လာတဲ့အမျိုးသမီး36,000ရှိရဲ့အကြောင်းဒီတက္ကသိုလ်ကဒေါက်တာကော်လန်ရောဘင်ဆင်ကပြောပါရယ်။အဲ့ဒီထဲကအမျိုးသမီး9,800ဟာတရုတ်မျိုးသားတွေနဲ့လက်ထပ်ခဲ့ပြီး9,000လောက်ကအတင်းအကျပ်လက်ထပ်ခဲ့တာဖြစ်တယ်လို့ဆိုပါရယ်။2,800လောက်ကကလေးမွေးပေးဖို့အတွက်အတင်းအကျပ်စီခိုင်းခံရတာလို့ဆိုပါရယ်။တချို့မျိုးသားတွေကကလေးရောင်လောက်ပဲလက်ထပ်တာဖြစ်ပြီးတချို့ကတော့အတူနေဖို့လက်ထပ်လိုတာပါလူကုန်ကူးခံရသူတွေရဲ့တွေ့ကြုံခံစားမှုတွေတွင်ပြင်းလက္ခဏာတွေကိုလေ့လာပြီးကောက်ယူထားရတွေ့ရှိချက်အရဆိုရင်ငွေကြေးမပြည့်စုံတဲ့အခြေအနေတွေကကြိုတင်စီစဉ်လက်ထပ်ပေးစားတဲ့ကိစ္စတွေကိုဖြစ်နိုင်စေကြောင်းဂျွန်ဟော့ကင်းတက္ကသိုလ်ကဒေါက်တာကော်လန်ရောဘင်ဆင်ကပြောပါရယ်မြန်မာနိုင်ငံအတွင်းဆင်းရဲနွမ်းပါမှုတွေနဲ့အလုတ်ကန်ရှာပါမှုတွေကြောင့်အိန္ဒိယနိုင်ငံတွေမှာတွားရောက်လုကန်ကြဖို့စူးစမ်းကြသူတွေအထူးသဖြင့်အမျိုးသမီးတွေဟာလူကုန်ကူးမှုရဲ့သားကောင်တွေဖြစ်ကြရလေရှိပါတယ်။အခုနောက်ပိုင်းဆိုရင်အိန္ဒိယတရုတ်နိုင်ငံကိုရောင်းစားခံရတဲ့အမျိုးသမီးတွေပုံမှန်များပြားလာနေရပါ။လူကုန်ကူးမှုတိုးလာရတဲ့အကြောင်းရင်းတွေထဲမှာမြန်မာနိုင်ငံတွင်လက်နက်ကိုင်ပြိပခါတွေမိယာသိမ်းဆဲမှုတွေအတင်းအာဓမဖယ်ရှားခံရမှုတွေလူခွင့်ရေးချိုးပေါမှုတွေနဲ့အလုတ်ကိုင်ခွင့်ရေးရှားပါမှုတွေကြောင့်အခုလိုတရုတ်ပြည်ကိုသွားကြတဲ့မြန်မာရှေ့ပြောင်းလူသားတွေတိုးလာနေရပဲဖြစ်တယ်လို့ဒီကနေ့ဆွေးနွေးပွဲမှာအဓိကထောက်ပြခဲ့ကြပါတယ်